မြန်မာနိုင်ငံကထွက်သွားတဲ့ Telenor ကုမ္ပဏီပြန်ရောင်းချမှုကိုမြန်မာစစ်ကောင်စီကနောက်ဆုံးမှအတည်ပြုပေးလိုက်ပါပြီ။နော်ဝေးနိုင်ငံခြေဆိုင်တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကြီး Telenor အနေနဲ့စစ်အာဏာသိမ်းပြီးဆက်လက်ဖို့မဖြစ်နိုင်တော့တာကြောင့် Lebanon နိုင်ငံခြေဆိုင် MY Group ကုမ္ပဏီစုကြီးကိုမနစ်ဇူလိုင်ကရောင်းချခဲ့ပြီးအခုမှအခုလိုအတည်ပြုချက်ရလိုက်တာပါ။အခုလိုအတည်ပြုချက်ရကြောင်းဒီကုမ္ပဏီတစ်ခုလုံးကဒီနေ့အချိန်ကြာချက်ထုတ်ခဲ့ရမှာ M1 Group ကုမ္ပဏီရဲ့ Investcom PTE Limited ကိုလွှဲပြောင်းရောင်းချကြောင်းလျှောက်လွှာကိုမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကအတည်ပြုအကြောင်းပြန်ခဲ့တာလို့ဆိုပါတယ်။ဒါအပြင်အခုလွှဲပြောင်းဝယ်ယူခဲ့တဲ့ M1 ရဲ့ Investcom ကုမ္ပဏီအနေနဲ့မြန်မာပြည်တွင်းကုမ္ပဏီရွှေပြိုင်းပြူနဲ့ဖက်ဆက်ဆက်လုပ်သွားဖို့ရှိတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။စစ်ကောင်စီနဲ့နှိစက်တဲ့ရွှေပြိုင်းပြူကုမ္ပဏီအနေနဲ့အစုရှယ်ယာအများစု80ရာခိုင်နှုန်းကိုပိုင်ဆိုင်မှာဖြစ်တယ်လို့လည်းကုမ္ပဏီနဲ့နှိစက်သူတူကဗီဒီယိုကိုပြောပါတယ်ဒါပေမဲ့စစ်ကောင်စီနဲ့နှိစက်တာကိုတော့ရွှေပြိုင်းပြူကုမ္ပဏီဘက်ကငြင်းဆူထားပါတယ်မြန်မာဆီယနာသိမ်းပြီးတယ်လီနော့မြန်မာကုမ္ပဏီနေနဲ့သုံးဆွဲသူတွေကိုစောင့်ကြည့်ခြောက်လှမ်းတဲ့ကိရိယာတွေတက်ပေးဖို့စစ်ကောင်စီဘက်ကတောင်းဆိုလာတာကိုမပေးချင်တာကြောင့်အခုလိုမြန်မာနိုင်ငံကပြန်ထွက်ခဲ့ရတာလို့နောက်ပိုင်းမှာတယ်လီနော့ဘက်ကရှင်းပြထားခဲ့ပါတယ်